မင်္ဂလာပါခင်ဗျာ AOD ရဲ့တန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ခုနားဆင်ရမှာကတော့ AOD ကပတ်စင်တင်ဆက်နေတဲ့ Editor စကားဝိုင်းအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရုတ်ရဲ့ဂျာဝင်မှုကတော်လန်ရေးအပေါ်ဘလောက်ထိကိုက်တယ်လဲဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်တို့ဆွေးနွေးသုံးသပ်သွားကြမှာဖြစ်ပါတယ်ကျွန်တော်ကတော့ AOD မြန်မာပိုင်း Editor ကျော်ခတ်ပါကျွန်တော်နဲ့အတူတူဆွေးနွေးမဲ့သူကတော့AOD ရဲ့ editor ကျောက်ကိုအောင်စောဖြစ်ပါတယ်။ကောင်းစောမင်္ဂလာပါ
။မင်္ဂလာပါကိုကျော်က
။ဘယ်အလုံးတည်ပြီးတဲ့အတိုင်းပေါ့လေ။ရခိုင်ပြည်နယ်ထဲမှာတော့စစ်စင်ရေးအခြေအနေကတော်တော်မြင့်နေတာကိုကျွန်တော်တွေ့ရတယ်။အထူးသဖြင့်တော့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများကို AA ကဒီတိုက်ခိုက်ထိန်းချုပ်လိုက်ပြီးတော့စစ်ရေးရဆိုးမှုလိုက်တာကိုတွေ့ရပါတယ်။တပီလုံးရဲ့အတိုင်းအတာမှာဆိုလို့ရှိရင်လည်းလက်ရှိ AA ရဲ့ထိုးစစ်ကြောင့်အနည်းနဲ့အမြန်ဒီလက်လွတ်ဆုံးရှုံးရတော့မယ်ဆိုပြီးတော့တုံ့တက်နေကြရဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးဆွေးနွေးပေးပါဦးကွာ။အ
ဲ့တော့ရခိုင်စစ်မျက်နှာမှာစစ်ကောင်စီတပ်တွေအထိနာတယ်အကြဆုံးများတယ်။ရခိုင်စစ်မျက်နှာဆိုတာလည်းမနစ်က2029စစ်စင်နောက်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေပေါ့နော်။ဆိုတော့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေရပ်သွားခဲ့တယ်လို့လည်းပဲအဲ့တော့ဒီဝေဖီအားကြောင့်ရက်သွားခဲ့တော့လဲပဲရခိုင်မြေပြင်မှာတော့တိုက်ပွဲတွေဆက်ဖြစ်နေတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးနေတဲ့အချိန်ထိအဲ့ဒါရခိုင်ပြည်မှာတပ်မ3ခုလောက်ပျက်စီးသွားပြီလို့ကျွန်တော်တို့နားလည်ထားတယ်နောက်တစ်ခုကလည်းစစ်ကောင်စီတပ်တွေကစုခွာနေရပြီးတော့စစ်တွေတို့ကြောက်ဖြူတို့တန်တွေတို့အန်အဲ့ဒီဒေတာတွေမှာသူကခံစစ်အတွင်ဆောင်ပြီးတိုက်နေရတာတွေ့ရပါတော့ဒါပေမဲ့ဒီတိုက်ပွဲတစ်ခုတွေကိုကြည့်မယ်ဒီတိုက်ပွဲကိုကြည့်မယ်ဆိုရင်တော့2018 19မှာရှိခဲ့တဲ့တိုက်ပွဲတွေနဲ့မတူတာတော့ဒီရခိုင်မှာမြန်မာစစ်တပ်ကနေပြီးတော့ရေတပ်ကိုလည်းအားကိုးရတာအများကြီးရှိပါတယ်ဆိုတော့မြေချောင်းအိမ်တွေဝင်ရတယ်တိုက်ပွဲတွေဆင်ရတဲ့ခါမှာမြန်မာစစ်တပ်ကနေအရင်ဆုံးအရေးတာခဲ့တာတွေအတားစီးရခဲ့တာတွေအတားစီးရခဲ့တာတွေရှိတယ်ဒါပေမဲ့ဒီနေ့ဒီချိန်မှာဆိုရင်တော့ဟလာမြန်မာစစ်ကောင်စီရဲ့ရေတပ်ကိုအေအေးရနေပြီးတော့ရခိုင်တပ်တော်နေအသေးချာအလားချင်းမုန်းနိုင်တာတိုက်ခိုက်နိုင်တာတွေစစ်တမောတချို့နှိမ့်ပြုံနိုင်ခဲ့တာတွေကျွန်တော်တို့လွန်ခဲ့တဲ့လတွေကတွေ့ခဲ့ရတာဖြစ်ပါတယ်ဆိုတော့ဒါကြောင့်လဲရခိုင်ပင်လယ်ကမ်းအုံးရမ်းမှာတော့မြေမရေတက်ကစက်စားနိုင်ပေမဲ့ဆက်ပြီးတော့စုမိုးထားနိုင်ပေမဲ့ဒီမြစ်ကြောင်းနေမှာမြစ်ချောင်းနေမှာသူတို့ဆက်ပြီးတော့သူတို့ဝင်ပြီးတော့စစ်စင်လုပ်ထားတယ်ရက်ဆဲတွားတာကိုကျွန်တော်တို့တွေ့ရတာပေါ့နော်ဆိုတော့အေဘက်ကတော့ဒီလိုမျိုးစစ်တမောတို့တာဂက်ထားပြီးတော့ပြစ်မှတ်ထားပြီးတော့ဘလို့လက်နဲ့တင်းတိုင်းနေတယ်လေရေမျိုးမိုင်းကိုတုံးကလားဆိုတာမျိုးတွေကျွန်တော်ထုတ်ပြန်ခြင်းမရှိတာကျွန်တော်တွေ့ရတယ်။ဘာလို့သွားပြီးတော့ကျွန်တော်သွားပြီးတရိယာစီလဲဆိုတော့မြောက်ပိုင်းမှာတော့ရှမ်းပြည်မှာရောကချင်ပြည်မှာရောဟာလာနောက်ပြီးတော့ကရင်နီမှာရောဆိုရင်ကျွန်တော်တို့ဒီဘက်ကတိုင်းသာအုပ်စုတွေပြတွန်လိုင်းအုပ်စုတွေကနေပြီးတော့ဒီရဟန်းရင်တွေဒေမြန်တွေပြစ်ချဖို့ကြိုးစားခဲ့တာရှိတယ်။ပြတ်ကြခဲ့တာလည်းရှိတယ်ပေါ့နော်။ဆိုတော့ရခိုင်မှာတော့ကျွန်တော်ထင်တယ်ရေတက်ကိုဆက်ပြီးတော့ဒီရက်စစ်တမောတွေဆက်ပြီးတိုက်ခိုက်တာကိုဒီနေ့မှကျွန်တော်တွေ့ရတာဖြစ်ပါတယ
်ဆိုတော့ဒီစစ်စင်ရေးတွေမှာမြေပြင်တွေမကဘဲနဲ့ဝေဟင်နဲ့ဟာရေပြင်နေကိုပါရေပြင်တွေကခုခံကာကွယ်နေတဲ့အခြေအနေတွေကိုပါအေးအေးကတိုက်ခိုက်ကြော်လွားပြီးတော့အခုနည်းနည်းမျိုးစုမိုးရေးတိုက်ပွဲတွေကိုဒီဆင်နွှဲလာနေတာဖြစ်တာပေါ့
ဟုတ်ကဲ့ဒါပေမဲ့ဘာကြောင့်လဲဆိုတော့ကျွန်တော်မေးဖို့လိုတယ်2029တုန်းကလည်းစစ်စင်ရေးစတဲ့ခါမှာအဲ့ဒါတိုင်းရင်းသားတွေရောဗမာလူထုရောပါအဲ့စစ်စင်ရေးကိုအဲ့တိုက်ပွဲတွေကိုထောက်ခံခဲ့တာအများစုကထောက်ခံခဲ့တာကိုကျွန်တော်တွေ့ရတယ်ဒီလိုပဲရခိုင်ပြည်မှာအခုအေအေးရနေပြီးတိုက်တဲ့တိုက်ပွဲတွေကအစကတည်းကရခိုင်လူထုအများစုကအေအေးဘက်ကနေထောက်ခံတာကိုကျွန်တော်တွေ့ရတာဖြစ်ပါတယ်ဆိုတော့စစ်ကောင်စီဘက်ကဘယ်သူထောက်ခံလဲဆိုရင်ကျွန်တော်တို့အမြင်အရထောက်ခံမှုကအရင်နေတာကျွန်တော်တွေ့ရတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့လက်နက်အင်အားရတာရာရှိတယ်ဒီနေ့ဒီချိန်ဒီဟလာရခိုင်မှာမြန်မာတပ်ကအလုံးရင်းနဲ့ရှိနေသေးတာကျွန်တော်တွေ့ရတာဖြစ်ပါတိုက်ပွဲတွေဆက်ပြီးဖြစ်အောင်မှာပဲဖြစ်ပါတယ်ဒါပေမဲ့လူထောက်ကမှုဘယ်သူဘယ်မှာရှိလဲလို့ကြည့်လိုက်မယ်ဆိုရင်တော့အေဘက်မှာပို့ပြီးတော့တာတာကိုကျွန်တော်တို့တွေ့ရတယ်။ဒါလည်းအဓိကတစ်ချက်ပေါ့နော်။နောက်တစ်ခုကတော့အေဘက်ကလည်းဒီတိုက်ပွဲတွေအတွက်ကိုအသေးချာနှစ်နဲ့ချီပြီးပြင်ထားတယ်လို့ကျွန်တော်တွေ့လို့ရပါတယ်။နောက်ဆုံးတစ်ခုကတော့ဒီနေ့ဒီချိန်ဒီအေဘက်ကနေပြီးတော့နောက်မဆုတ်တန်းဆက်ပြီးတိုက်မယ်ဆိုတဲ့လက္ခဏာမျိုးကျွန်တော်တွေ့ရတာဖြစ်ပါတယ
်။ဟုတ်ကဲ့တိုက်ပွဲတွေကကမြောက်ပိုင်းမှာလည်းမဟုတ်ဘူးတောင်ပိုင်းကိုပါကူးဆက်လာတာတွေ့ရတယ်။နောက်ပြီးတော့ဒီအခြေအနေတွေကိုစစ်တပ်ကလည်းမထိနိုင်တော့တဲ့အခြေအနေတွေကိုမြေပြင်အခြေအနေတွေကိုကျွန်တော်တို့တွေ့ရတာပေါ့လေဆိုတော့ဒီလိုဖြစ်လာတဲ့အခြေအနေတွေဟာမှာပေါ့လေဟိုစစ်တပ်ကရဲ့လုံရက်တွေပေါ်မှာလူထုကသတိထားလိမ့်မယ်ဆိုတော့ဟိုပြောဆိုချက်တွေတုံ့သက်ချက်တွေလည်းရှိပါတယ
်
ကျွန်တော်တို့ဒီနေ့အတန်တွင်းနေတဲ့ဒီနေ့ဟိုစက်တာပရိနေမနက်ပိုင်းမှာပဲစစ်တွေမျိုးမစီတဲ့ဟိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြောင့် ဒီဈေးဝယ်တဲ့သူတွေမျိုးသမီးတွေနဲ့ကလေးငယ်တွေပါဒီထိခိုက်တေဆုံးတာတွေရှိတယ်ဒဏ်ရာရရှိတာတွေလည်းရှိခဲ့ပါတယ်ဟုတ်ဆိုတော့ဒီလိုလောက်ရက်တွေရှိနေတဲ့အတွက်ကြောင့်ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ပြည်သူလူထုတွေအနေနဲ့စစ်ပြေးနေရတဲ့ဒဏ်နဲ့မဟုတ်ဘဲနဲ့မှာဒီလိုဟိုစစ်ကောင်စီဘက်ကနေပြီးတော့ရန်တမ်းပစ်ခတ်တဲ့ကိစ္စတွေကိုသတိထားဖို့လိုတယ်ဆိုပြီးတော့သတိပေးနေတဲ့အချက်တွေလည်းတွေ့ရတာပေါ့လေ
ဟုတ်ကဲ့အဲ့တော့စစ်ကောင်စီကတော့စစ်ကောင်စီကတော့စစ်တပ်ပြစ်မှတ်တွေမဟုတ်တော့ဘဲနဲ့အယက်သားပြစ်မှတ်တွေကိုပါဟလာတိုက်ခိုက်နေတာကျွန်တော်တွေ့ရတာပေါ့နော်ဒါကလည်းကျွန်တော်တို့မြောက်ပိုင်းမှာလည်းတွေ့ခဲ့ပြီးတော့ရှိပါတယ်စကိုင်းမှာလည်းကြုံခဲ့ဘူးပါတယ်ကချင်ပြည်နယ်မှာလည်းကျွန်တော်လုတ်ခဲ့တာတွေရှိပါတယ်ဆိုတော့အခုဒီစစ်ပွဲကိုစစ်ကောင်စီကဘယ်ဘက်ဘလောက်ထိဆက်ပြီးတော့အင်းအားနဲ့ဆက်ပြီးခုကံနိုင်မလဲတိုက်နိုင်မလဲဆိုတာလည်းကျွန်တော်တို့တခုရှိတာပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ confirm လုပ်လို့မရတဲ့သတင်းတစ်ခုတော့ရှိတယ်အဲ့ဒါပါလဲဆိုတော့စစ်ကောင်စီဘက်ကဒီစစ်ပွဲကိုရခိုင်စစ်ပွဲကိုရပ်ဖို့စူးစမ်းနေတယ်စူးစမ်းတဲ့အခါမှာလည်းတတိယဂျားနိုင်ငံဖြစ်တဲ့ဂျားနိုင်ငံဖြစ်တဲ့ဟလာတရုတ်ကိုပဲသူတွားပြီးချင့်ကပ်ဖို့စူးစမ်းနေတဲ့သတင်းထွက်လာတာဖြစ်ပါတယ
်ဟုတ်ပါတယ်ကျွန်တော်တို့ကြားနေတာလည်းအဲ့ဒီသတင်းမှာပဲဒီစစ်ကောင်စီရဲ့အမျိုးသားစီးလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုရေညှိနှိုင်းရေးမှုဒုတိယဗိုလ်ချုပ်ကြီးမင်းနိုင်ပေါ့လေသူကတရုတ်ပြည်ကိုလျှို့ဝှက်သွားပြီးတော့ဒီရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့စစ်ပွဲကိုရပ်ပေးဖို့ညှိနှိုင်းဂျာဝင်ညှိနှိုင်းပေးဖို့ဆိုတဲ့ဟာမျိုးကိုသွားပြီးတော့ဆွေးနွေးတယ်ဆိုပြီးတော့တရင်ထွက်တာပေါ့လေဒါပေမဲ့တရားဟုတ်ကိုတော့လက်ရှိအချိန်ကြီးတော့အတည်ပြုလို့မရဘူးပေါ့လေဒါပေမဲ့အဲ့တရင်ကတော့ထွက်နေတာပေါ့
ဟုတ်ဒုတိယဗိုလ်ချုပ်ကြီးမင်းနိုင်ကတော့ပြီးခဲ့တဲ့မြောက်ပိုင်း၃ဘွဲ့နဲ့ဆွေးနွေးတဲ့ခါမှာလည်းကုမင်းမှာပဲသူကိုယ်တိုင်ဦးဆောင်ပြီးဆွေးနွေးခဲ့တာရှိပါတယ်၃ချိန်လောက်ရှိမယ်လို့ထင်ပါတယ်အကိစ္စမှာလည်းတရုတ်ကပဲနှစ်ဖက်စလုံးခေါ်ပြီးတော့အစ်စ်ပွဲရဲ့ကြက်ဆိုပြီးပြောခဲ့တာပေါ့နော်တရုတ်ကလည်းရက်လို့ပြောတဲ့ခါမှာစစ်ကောင်စီဘက်ကအသက်ရှူချောင်းသွားတာရှိတယ်တစ်ချိန်တည်းမှာပဲအင်အားတွေပြန်စုနိုင်တယ်ပြီးတော့အလဲဝဲမှာရှိတဲ့သူထိုးခြင်းနဲ့မြို့တွေကိုပြန်ပြီးစစ်ပြန်ပြင်လို့ရစစ်ပြန်ထိုးလို့ရတယ်ပေါ့နော
်ဥမာကောလင်းလိုနေရာမျိုးပေါ့
ဟုတ်တယ်အဲ့လိုနေရာမျိုးသူကသူကအဲ့လိုနေရာမျိုးတွေပြန်ထိုးလို့ရတာပေါ့နော်ဆိုတော့ဒီ၃ဘွဲ့ကိုပြန်ကြည့်မယ်ဆိုရင်ပေါ့နော် MNDA ရဲ့ TNLA ရဲ့ AA ကိုကြည့်မယ်ဆိုရင် AA ကတော့ရခိုင်စစ်မျက်နှာမှာတိုက်နေတာဖြစ်တယ်ဒါပေမဲ့ MNDA ကတော့တရုတ်ရဲ့ဩဇာကိုမလွန်ဆန်နိုင်ဘူးလို့အများစုကသုံးသပ်ကြတယ်ဒါပေမဲ့အဲ့ထဲမှာ AA နဲ့ TNLA ကဒီနေ့ဒီချိန်ထိတရုတ်ဖိအားပေးတော့နားမထောင်မနဲ့တိုက်ပွဲတွေဆက်ဖို့နေတယ်လို့ဟလာကျွန်တော်တို့သိထားတာထူးသဖြင့် AA ကိုပြောတာပေါ့နော်ဆိုတော့မိကုံးကပါလဲဆိုတော့တရုတ်ကိုသွားပြီးချင်းကပ်နေပြီဆိုရင်စစ်ကောင်စီသည်ဒီတိုက်ပွဲကိုသူရက်ချင်နေပြီအဲ့လိုမျိုးနဲ့ပဲ2020မှာဂျပန်ကဆာဆာကာဝါဖောင်ဒေးရှင်းရအကြီးအကဲတွေနဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကနေပြီးတော့ရခိုင်မှာဖြစ်နေတဲ့အဲယွန်စစ်ပွဲကိုသူရက်ဖို့ကြိုးစားခဲ့တာကျွန်တော်တွေ့ရတယ်။ဘာကြောင့်လဲဆိုတော့သူကအဲ့စစ်ပွဲကိုရက်မှာသူက2021မှာသူကအာဏာသိမ်းလို့ရမှာ။သူ့ရဲ့တက်ကိပြန်စုပြီးတော့အားရမလား။ဆိုတော့အဲ့ဒါကြောင့်အဲ့လိုလုပ်ခဲ့တာမျိုးတွေကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့တရုတ်ရဲ့ဩဇာအေးအေးပေါ်မှာဘလောက်ရှိလဲလို့ပြောမှဆိုရင်တော့နည်းနည်းပဲရှိမယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဒါပေမဲ့ရခိုင်မှာတော့တရုတ်ရဲ့ investment တွေစီးပွားလုပ်ထားတာတွေကြောက်ဖြူရေနံစီမံကိန်းတို့တဘာတမွေစီမံကိန်းတို့နောက်ပြီးတော့အနာဂတ်မှာတည်ဆောက်မယ့်ဒီယထာလန်ကားလန်ဆိုတဲ့စီမံကိန်းတွေကအများကြီးရှိရဖြစ်ပါတယ်။အဲ့စီမံကိန်းတွေအတွက်ပဲမကြိုက်သေးခင်ပြန်ပြီးတော့စာချုပ်တွေပြန်ချုပ်ဆိုတာကျွန်တော်တို့တွေ့ရတယ်ဒါကိုကြည့်မယ်ဆိုရင်တော့တရုတ်ကဒီကိစ္စတွေတရုတ်ကရခိုင်ပြည်နယ်မှာဖြစ်နေတဲ့လက်ရှိဖြစ်နေတဲ့အနေအထားတွေကိုသူစိုးရိမ်မကင်းဖြစ်တယ်ဆိုတော့အမှန်ပဲဖြစ်တယ်ဒါပေမဲ့တရုတ်က AA ကိုပြောပြီးရက်နိုင်မလားတေချာတာကတော့စစ်ကောင်စီကတော့အရင်လိုပဲတရုတ်ကိုချင်းကပ်ပြီးတော့ဒီတိုက်ပွဲရက်ဖို့စ조사နေတယ်တိုက်ပွဲရက်ချင်နေတယ်ဆိုတော့အမှန်ပဲကျွန်တော်တို့ပြောလို့ရပါတယ
်ခုနားဆင်နေရတာကတော့ AR သတင်းဌာနကတင်ဆက်နေတဲ့အရီတာစကားဝိုင်းအစီအစဉ်ဖြစ်ပါတယ်ဟုတ်ကဲ့အဲ့ဒါကြောင့်မို့လဲအခုကဒီလာရှိုးဖြစ်စဉ်တော့ဆိုလို့ရှိရင်လေတရုတ်ကဂျာဝင်ဖိအားပေးမှုကြောင့်ရက်လိုက်တဲ့အတွက်ကြောင့်2020ခုစစ်စင်ရေးကရက်တန့်သွားပြီးတော့ဟိုဒီဘက်ကိုဆက်ပြီးတော့ဒီစစ်ရေးရဆက်မဖိနိုင်တော့တဲ့အခြေအနေလို့အများကြီးသုံးသပ်ကြတာပေါ့ဒါကြောင့်လည်းထိခိုက်တယ်အခုလဲရခိုင်ပြည်နယ်မှာဆိုလို့ရှိရင်လေစစ်ရေးအချိန်မြင့်နေတဲ့အချိန်တရုတ်ရဲ့စီမံကိန်းတွေရှိတဲ့ကြောက်ဖြူလိုဟာမျိုးတွေရှိတော့ဒီဟာတွေကြောင့်ဝင်ပြီးတော့တရုတ်ကသူ interest အရာဖိအားပေးမလားဆိုရဲဆိုရင်မှုတွေလည်းရှိတာပေါ့လေ
အဲ့တော့ကျွန်တော်တို့နေပြည်တော်ဗိုလ်ချုပ်ကြီးတည်းကတစ်ခေါက်ပြန်ပြီးတော့တရုတ်ပြည်သွားပြီးတရားထုတ်ရတဲ့အခြေအနေပြောင်းသွားတာပေါ့ဆိုတော့မြောက်ပိုင်းမှာဖြစ်ခဲ့တဲ့2020စစ်စင်ရေးတာမရက်ခဲ့ဘူးဆိုရင်ဒီနေ့ဒီချိန်မှာဒီစစ်စင်ရေးအချိန်ကောင်းကောင်းနဲ့ဘယ်ထိသွားနိုင်မလဲဆိုတာကျွန်တော်ခံမှန်းလို့ရပါတယ်ဆိုတော့အခုအချိန်မှာတော့လာရှိုးကိုမသိခင်မှာလာရှိုးကိုသိမ့်မယ်လို့အတန်တွေထွက်နေတဲ့အချိန်မှာပဲစစ်စင်ရေးရပ်တန့်သွားခဲ့တယ်အခုဆိုရင်လည်းစစ်တွေရစစ်ရေးရချင်းချောက်ခံနေရပြီဆိုတော့သုံးသက်ချက်တွေထွက်နေပြီပေါ့နော်အကြောင်းလဲဆိုတော့က ကြခါပဲပြောတာတဲ့နဲ့ဒီရခိုင်မှာအစ်ကောင်စီရဲ့ထိန်းထားနိုင်မှုက90ရာခိုင်နှုန်း60ရာခိုင်နှုန်းဝင်ကျလောက်ပဲရှိတယ်လို့ကျွန်တော်နားလည်တ
ာ။ဖြစ်တော့ရခိုင်ပြည်နယ်မြောက်ပိုင်းမှာ AA 60ရာခိုင်နှုန်းလောက်ထိန်းချုပ်ထားနိုင်ပြီလို့ပြောခဲ့တာဖြစ်ပါတယ်။ခုနဒီတရုတ်ရဲ့ဂျာဝင်မှုကိုဆိုးရင်နေကြပါလေ။အခုဟိုရှမ်းပြည်နယ်မြောက်ပိုင်းဖြစ်စင်မှာနမူနာမျိုးလို့ပြောလေ။ဒီနိုင်ငံရေးရရောစီးရေးရရောအကာအကွယ်ပေးလိုက်တယ်လို့မြင်ကြတာပေါ့။ဆိုတော့အခုလက်ရှိအခြေအနေမှာရောတရုတ်ကဒီဒေါ်လာရေးပြည်သူဒေါ်လာရေးဘက်နဲ့ဒီဘက်ကဒီစစ်ကောင်စီဘက်ကိုဘယ်ဘက်မှယက်တည်နေတယ်လဲပေါ့သူရဲ့ယက်တည်ချက်ကြောင့်ဒေါ်လာရေးကိုဘယ်လောက်ထိထိခိုက်တယ်လဲဆိုတော့မိခွန်းနေရာထွက်နေတာဖြစ်ပါတယ
်
ဒါနဲ့ပတ်သက်ပြီးတော့ကောင်းစော့ဆွေးနွေးပါအောင
်အနာသိန်းကကျတော့တရုတ်ဆန့်ကျင်ရေးဟလာလုတ်တဲ့ဆန္ဒပြပွဲတွေကျွန်တော်တွေ့ခဲ့ရတာဖြစ်ပါတယ်အဲတရုတ်ကစစ်ကောင်စီကိုထောက်ခံတယ်တရုတ်ကအနာသိန်းကိုထောက်ခံတယ်ဆိုတော့ကောလာဟလာတဲ့င်းတွေထွက်ခဲ့တာကျွန်တော်တွေ့ရတာဖြစ်ပါတယ်ဒါပေမဲ့ရန်ကုန်မှာအခြေဆိုင်တဲ့တရုတ်တန်တမန်အတိုင်းဝန်းကမကြသေးခင်ကဒီစစ်ကောင်စီနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ကြီးမင်းအောင်လည်းနဲ့ပတ်သက်ပြီးပြောတဲ့အချက်၃ချက်ကိုကျွန်တော်သွားပြီးတော့လေ့လာမိတယ်။နံပါတ်၁ကတော့အာဏာသိမ်းတဲ့အချိန်နဲ့စပြီးလူပေါင်းသိမ်းနဲ့ချီပြီးတော့လမ်းမပေါ်ကိုတက်လာတာကိုတရုတ်ကမျက်မြင်ကိုယ်တွေ့တွေ့ခဲ့တယ်။ဒီအာဏာသိမ်းတာကိုမြန်မာလူထုကမထောက်ခံဘူးဆိုတာကိုတရုတ်ကသဘောပေါက်သွားခဲ့တယ်။ဗိုလ်ချုပ်ကြီးမင်းအောင်လည်းကိုမြန်မာပြည်သူလူထုကလက်မခံဘူးဆိုတာကိုတရုတ်ကနံပါတ်1အနေနဲ့တည်ပြီးသားဖြစ်တယ်ပေါ့နံပါတ်2ကတော့ရှစ်ကောင်စီနဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာတိုင်းပြည်ကိုမထိန်းနိုင်ဘူးဆိုတော့တရုတ်ကတည်သွားတယ်နံပါတ်3ကတော့တရုတ်ရဲ့အကျိုးစီးပွားနဲ့ပတ်သက်လာရင်ရှစ်ကောင်စီနဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာယုံကြည်ရတဲ့သူတွေမဟုတ်ဘူးတန်တရားရှိစရာကောင်းတယ်ဆိုတဲ့အမြင်ကတရုတ်မှာရှိတယ်ဒီချက်3ချက်ကတော့မကြသေးခင်ကပဲဒီတရုတ်တန်တမန်အတိုင်းဝန်းမှာပြောနေတဲ့အချက်တွေပေါ့နော်ဆိုတဲ့အခါကျတော့တရုတ်ကအခုလိုရှုံးနေတဲ့စစ်ရှုံးနေတဲ့သူသွားပြီးထောက်ခံပါလားစစ်ရှုံးနေတဲ့သူသွားပြီးတော့အားစေသွားပြီးပေးပါလားဒါတော့မြန်မာလူထုကတော့သိကျင်တယ်လို့ကျွန်တော်ထင်တယ်ဒီချိန်မှာတရုတ်ကတကယ်ပဲဟလာစစ်ကောင်စီကိုသွားပြီးတော့တရားဝင်ထောက်ခံမယ်အားစေသွားတိုင်မယ်ဆိုရင်တော့မြန်မာလူထုရဲ့ဒေါသကိုမြန်မာလူထုရဲ့ဒေါသကိုတရုတ်ကတွေ့ရမယ်လို့ကျွန်တော်တော့အဲ့လိုပဲသုံးသပ်မယ်ထင်တယ်ဘာကြောင့်လဲဆိုတော့ပီကင်ကနေပြီးတော့ဟလာတကယ် high level delegation လို့ခေါ်တဲ့အဆင့်မြင့်ကိုယ်စလေအရာရှိတွေနေပြည်တော်သွားတဲ့ခါတိုင်းမှာတကယ်ကြောက်တာရန်ကုန်မှာနေတဲ့တုတ်စီပွားရေးသမားတွေကအဲ့ဒါကိုကြောက်တယ်။ဘာလို့ကြောက်လဲဆိုတော့သူတို့မြင်တာကဗမာပြည်သူလူထုကတုတ်အစိုးရနေပြီးစစ်ကောင်စီသွားပြီးထောက်ခံနေပြီဆိုတဲ့အမြင်တွေရှိတယ်။အဲ့လိုအမြင်တွေနဲ့အတူသူတို့ရဲ့စီပွားရေးလုပ်ငန်းတွေတက်ခက်ခံရတာတွေရှိတယ်။ရံပြုတ်ခံရတာတွေရှိတယ်။ပြီးတော့သူတို့ကိုယ်တိုင်လည်းချင်းချောက်ခံရတာတွေရှိတယ်။အဲ့ဒါပြီးလုပ်ငန်းနှစ်နှစ်သုံးနှစ်မှာကြုံငယ်ပြီးသားဖြစ်ပါတယ်။ဆိုတော့ရန်ကုန်မှာထိုင်တဲ့တို့စီဝိုင်းသမားတွေအကုန်လုံးကပီကင်ကနေပြီးတော့လူကြီးတွေလာပြီးတော့ဗကြုတ်ကြီးမင်းအောင်လည်းလက်ဆက်နှုတ်ဆက်တဲ့ခါတိုင်းမှာရန်ကုန်မှာတို့အတော်ကိုတို့တံပိုးတွေယူပြီးနေရတဲ့အဆင့်ရှိဆိုတော့ဒါကိုကျွန်တော်တို့ဒီ dynamic ကိုကျွန်တော်တို့နားလည်ဖို့လိုမယ်လို့ကျွန်တော်ကတော့ထင်တယ်မြန်မာအတိုက်ခံဖြစ်စေချင်တာကတော့ဒီနေ့အခက်အခဲကြုံနေတဲ့ဟလာ foreign reserve လည်းအရန်ကိုနည်းနေတယ်ဟလာစီခင်မီလက်နက်အကူအညီတွေလည်းအများကြီးလိုနေတဲ့ဟလာစစ်ကောင်စီကိုတရုတ်အနေနဲ့အကူအညီမပေးသင့်ဘူးဆိုတဲ့အမြင်ကအတိုက်ခံနေရမြင်ကြတာဖြစ်ပါတယ်ဥပမာအပြင်ငွေကြေးအကူအညီတွေပြီးတော့သူတို့ project တွေကိုငွေလွှဲရမယ့်ကိစ္စတွေကိုနှောင့်နှေးထားတာမျိုး delay လုပ်ထားတာမျိုးတွေကိုအပိုကောင်းမယ်လို့တိုက်ခိုင်တဲ့ဘက်ကမြင်တာမျိုးရှိတယ်။ဘာကြောင့်လဲဆိုတော့သူ့အတွက်ကစစ်ကောင်စီဘက်ကအခုဆိုရင်သူ့ရဲ့ foreign reserve အရန်ကိုနည်းနေတော့ကြာသူ့မှာငွေကြေးခက်ခဲရှိတယ်။နံပါတ်2ကတော့ခုနကျွန်တော်ပြောသွားတဲ့ခိမိလက်နက်တွေသုံးတဲ့ခါမှာလက်နက်ငယ်ရဲ့ပြဿနာမရှိကပ္ပဆထုတ်လို့ရတယ်တနက်ကြီးကိစ္စတွေခုနကပြောတဲ့ drone တို့အလေးအမြန်ကိစ္စတို့ဟာလာအဝေးပြက်လက်နက်တို့ဝေးပြက်လက်နက်တို့အဲ့ဒါကိုကြည့်မယ်ဆိုရင်တော့တို့ကအပြင်ပမှားတဲ့ technical technology တွေ technical support တွေလိုတာဖြစ်ပါတယ်အကူအညီလိုတာဖြစ်ပါတယ်အဲ့ဒါတွေကိုလည်းအဲ့ဒါမျိုးဆိုရင်လည်းတို့ကတရုတ်ကရုရှားရဲ့ပြီးအိန္ဒိယရဲ့အဲ့လိုနိုင်ငံတွေကနေတို့ကဝယ်ယူရတာဖြစ်တယ်အဲ့လိုကိစ္စမျိုးတွေမှာတရုတ်ဘက်ကဒီလက်နက်တွေဒီ technology တွေကိုမြန်မာဘက်ကိုပို့တဲ့ဟာကိုခဏရက်ဆိုင်ထားခဲ့မယ်ဆိုရင်ဒါဆိုရင်စစ်ကောင်စီအတွက်ဒါအတော်အခက်အခဲကြုံနိုင်တယ်ကျွန်တော်တို့ပြောလို့ရတယ်။ဘာကြောင့်လဲ तू ကစစ်ပွဲတိုက်ဖို့ तू ကပြင်နေရတော့ तू လူသူပြန်စုနေရတယ် तू အချိန်ကိုပြန်ဝယ်နေရတယ်ပြီးတော့မှ तू ကအကုန်လုံးပြန်တိုက်ဖို့ तू ကစီစဉ်နေတာဖြစ်တယ်ပေါ့အဲ့လိုပြောလို့ရတယ်ပြန်ချုပ်မယ်ဆိုရင်တရုတ်ကစစ်ကောင်စီကိုထောက်ခံနေမယ်အခုဟဲ့လားရခိုင်တိုက်ပွဲတွေကိုရက်ဖို့ကြိုးစားမယ်ဆိုရင်တော့ကျွန်တော်ထင်တာကတော့တဘောကတော့စစ်ကောင်စီချိန်ညံနေတဲ့အချိန်မှာအားစေးသွားတိုက်တာပေါ့နော်အဲဒီမှာလုတ်ခဲ့မယ်ဆိုရင်တော့ကျွန်တော်တင်တော်လင်းအုပ်စုတွေရော အတိုက်ခံအုပ်စုတွေရောတနက်ကန်တိုက်နေတဲ့သူတွေရောဒီစစ်ကောင်စီဘက်ကနေစစ်ကောင်စီလက်ကနေလွမြောက်ချင်နေတဲ့မြန်မာလူထုအများစုရောတိကျကိုလက်ခံမယ်လို့ကျွန်တော်တို့မထင
်ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ကိုကျော်က
ဟုတ်ကဲ့အခုနားဆင်ကြရတာကတော့ AOR သတင်းဌာနကပတ်စင်တင်ဆက်နေတဲ့အေဒီတာစကားဝိုင်းအစီအစဉ်ဖြစ်ပါတယ်အခုလိုနားဆင်ပေးခဲ့ကြသူတွေကိုလည်းလက်ရှိကြုံတွေ့နေကြရတဲ့အခက်အခဲအကျက်အတဲတွေကြားကမြန်ဆုံးလွတ်မြောက်ကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်ခင်ဗျာ